Ukraine ကိုဝင်ရောက်ကျူးကျော်တဲ့အတွက် Russia ပေါ်မှာ EU ဥရောပတမကကသရုပ်ထအကျုပ်အရေးယူဒဏ်ခတ်မှုတွေထမ်းလာတဲ့အကြောင်း EU နိုင်ငံခြားမူဝါဒရေးရာအကြီးအကဲ Joseph Borrell ကတင်းနှင်းလာနေမှာအတည်ပြုပါတယ်။ Russia တပ်ဟာ Ukraine အရက်သားတွေကိုပြစ်မှတ်ထားတိုက်ခိုက်နေပြီး Ukraine စစ်ကမ်းမြို့မရိုပိုတမြို့ရင်းမှာလည်းအရက်သား 2,400 ကျော်တိုက်ဆုံးခဲ့တာတွေ့ရကြောင်းနဲ့ Russia သမ္မတ Vladimir Putin ရဲ့စစ်ပွဲဟာ Ukraine တနင်္ဂနွေနေ့အတွက်မဟုတ်ဘဲဥရောပဒဏ္ဍာရီရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးကိုပါထိခိုက်စေတယ်လို့ North Macedonia နိုင်ငံ Skopje မြို့တော်ကိုရောက်နေတဲ့ EU အကြီးအကဲကပြောပါတယ်။အခုထပ်ပြီးအရေးယူရမှာ Russia ရဲ့တမ်းမနီလုပ်ငန်းကြောင်မီးတွေးနဲ့စွန့်ရင်ကဏ္ဍတွေအပြင် Russia ရဲ့ဈေးကွက်လန်းလန်းနှိမ့်မှုနဲ့နိုင်ငံတကာငွေကြေးအဖွဲ့အစည်းတွေမှာအဖွဲ့ဝင်ဖြစ်ရှိနေမှုကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းပြောပါတယ်။အခုလိုလှုပ်ဆောင်တာဟာ Russia အစိုးရက Ukraine ကိုကျူးကျော်မှုနဲ့အတူဝင်ငွေအတွက်တင်ရန်ဇာတာတွေရယူနေတာပေါ့အခြေခံပြီးသူ့ရဲ့စီးပွားရေးနဲ့ထောက်ပံ့ပို့ဆောင်မှုတွေကိုအထိနာစေမဲ့နောက်ထပ်ဒဏ်ခတ်မှုလည်းဖြစ်ကြောင်းမစ္စတာဘိုရယ်ကပြောပါတယ်။ဒါပေမဲ့အသေးစိတ်ကိုတော့ထုတ်မပြောပါဘူး။